ကိုယ်ရင်လည်းကိုယ်ရယ်ဆိုင်နေဆိုင်နေဆိုင်နေဆိုင်လို့မှတ်ရမယ်ဆိုပါတော့ယုတ်တရားနာတရားဆိုရက်တဘာဝဓမ္မအမိလည်းမပါဘူးမိစ္ဆာဒုက္ခအနတ္တဆိုတာတွေလည်းမပါဘူးတော်တော်ဆန်းတာပဲလို့ဝေဖန်ပြီးတော့မယုံကြည်ပဲရှိနေခဲ့ပါတယ်ဆိုပေမဲ့နောက်ထပ်လည်းစဉ်းစားဆင်ခြင်မိကြပါတယ်ရာသာထုတ်ပုံကတော့သူ့ဟာဆန်းတော့ဆန်းတာပဲဒါပေမဲ့ဒီမင်းဝင်စေတော်ဆရာတော်ဘုရားကြီးဟာသာရပေရပဲသူကိုယ်တိုင်ကြာကြာနာနာအထုတ်ပြီးမှဟောတာဆိုတော့ဟုတ်ချင်လည်းဟုတ်ပေလိမ့်မယ်အဲဒီတော့သန့်ကြည့်ပြီးဆုံးဖြတ်မှတော်လိမ့်မယ်လို့အကြံရလာခဲ့ပါတယ်ဒါနဲ့ဘုန်းကြီးကအစံတော်နဲ့အဲဒီမင်းဝင်စေတော်ဆရာတော်ဘုရားကြီးဓမ္မကရောက်ပြီးအထုတ်ခဲ့ပါတယ်အဲဒီလိုအထုတ်ကြည့်တဲ့အခါမှာလဲအရက်20အရက်20ကျော်တလားလောက်တွင်းမှာတော့ဘုန်းကြီးတရားအကြောင်းသဘောပေါက်သေးပါဘူး။ဘယ်သဘောပေါက်မှလဲကောင်းကောင်းမှအာထုတ်သေးပဲဟာကို။အခုဘုန်းကြီးထာမလာပြီးအာထုတ်ကြတဲ့တရားဓမ္မတွေဟာတချို့ကဘာမှဘူးဘူးတာမရှိကြကြပါဘူး။ဒါပေမဲ့သူတို့မှအာထုတ်လို့၄၅၆ရက်လောက်ဆိုရင်သမာဓိညာနေအတော်တက်ကုန်ပြီ။ယုံနာသဘောတွေအဖြစ်ပြအနိစ္စဒုက္ခအနတ္တသဘောတွေကိုသူတို့တော်တော်သိကုန်ပြီဘုန်းကြီးမှာဖြင့်အဲဒီအာထုတ်ခါစတုန်းကဒီလို၄၅၆ရက်မပြောနဲ့တော့ဇလာတော့ကြာတာတောင်းဘာမှညာငါမတည့်သေးဘူးပုံညာတာပဲရှိသေးဘာကြောင့်လဲဆိုရင်ကောင်းကောင်းမယုံလို့ကောင်းကောင်းအာမထုတ်လို့ပါပဲမယုံတာကယုံမှမှုဝိသိကိစ္စနိဗ္ဗာန်ပဲသူကဝိပဿနာဉာဏ်ပညာဖြစ်နိုင်အောင်မဲ့ဖို့ကိုမရောက်နိုင်အောင်ဒါမြစ်တတ်ပါတယ်အဲ့ဒါကိုပဲချနိုင်ဖို့ရာအလွန်အရေးကြီးပါတယ်။ဘုန်းကြီးမာတော့အဲ့ဒီတုန်းကယုံမှားမှုကိုကောင်းထင်နေလို့ရှောက်ပြီးတွေးတော့နေခဲ့ပါတယ်။သွားတယ်၊ကိုယ်ရယ်ဆန်းတယ်။ဒီလိုမှတ်နေရတာတွေဟာပညာတွေပဲ။အထေရယပညာတွေကိုရှုနေတာပဲ။ပရမကိုမြောက်သေးပါဘူး။ဒါတွေကိုမှတ်ဖို့ဆရာတော်ကြီးကပေးထားတာဟာအခြေခံအနေနဲ့ပေးထားတာဖြစ်မှာပဲ။နောက်ကြတော့မှရုပ်တွေ၊နာမ်တွေအသေးစိတ်ခွဲပြအောင်မှနဲ့တွေ့စသည်ချင်းညော်တွေ့စဉ်းစားနေခဲ့ပါတယ်။ဘောင်းကောင်းလည်းအာမထုတ်ခဲ့ပါဘူး။ဒါကြောင့်ရင်းနေစကြတလားလောက်ကြာပေမဲ့လို့ဘာမှသူချမ်းချမ်းဖြစ်ခဲ့ပါဘူး။နောက်ကြမှအာထုတ်ရင်အာထုတ်ရင်းနဲ့အလိုလိုသဘောပေါက်လာပါတယ်။သွားတယ်၊ကြွေးတယ်၊ဆန့်တယ်စသည်ချင်းဘုံမူရစိတ်မူရတွေကိုဖြစ်တိုင်းဖြစ်တိုင်းလိုက်မှနေတာဟာအစအခြေခံနေမဟုတ်ဘူး။အစလည်းဟုတ်တယ်အလယ်လည်းဟုတ်တယ်အဆုံးတည်းလည်းဟုတ်တယ်သိစရာတွေအလုံးကုန်နေပြီဘာမှမကြံတော့ဘူးဒါကြောင့်မြတ်စွာဘုရားကဒီတိဋ္ဌာန်ကိုဧကယနာမေကတခုရီးသောလမ်းတကြောင်ကြီးသောလမ်းလို့ဟောထားသေးတာပဲလို့သဘောပေါက်လာပါတယ်ဘာသာသာမှာတော့ပွားတယ်ကြွားတယ်လမ်းတယ်ချတယ်ကျွေးရဆန့်တယ်စသည်ဖြင့်ဒီလိုအကျဉ်းသားအတိုင်းသာရှိမှနေရပါတယ်။နောက်တမာရင်းညာယူလာတော့သွား၆ပါးကပေါ်တိုင်းပေါ်တိုင်းတော့ယုံနာနေကိုအကုန်လုံးပြီလာပါတယ်။စိတ်ကလေးတွေညာတစ်ခုခုတစ်ခုဂုံဂုံကြောက်ကြောက်သွားလိုက်တာမရင်းကြီးလေးတွေတစ်စီးကြီးကြကြသွားသလိုပဲနည်းနည်းချာချာပြီရပါတယ်။အာယုံတစ်ခုခုကပေါ်လာလိုက်အရာကိုပြီးတဲ့စိတ်ကလေးကပေါ်လာလိုက်အဲ့ဒါကိုရှင်းမှပြီးပြီးတဲ့စိတ်လေးကပေါ်လာလိုက်နဲ့ရှင်းစဉ်နောက်ဆင့်ပေါ်ပေါ်ပြီးကြွကြွသွားတာလေးတွေကိုအဆင့်ဆင့်တွေ့ပြီးနေရတယ်။ခြေကအာယုံပြောက်သွား၊နောက်ကအပြီးကလေးပြောက်သွား၊နောက်ကခြေကအာယုံပြောက်သွား၊နောက်ကအပြီးကလေးပြောက်သွားနဲ့ကြောက်ကြောက်သွားတာလေးတွေကိုတချို့ကနေစင်းနေစင်းတွေ့နေရတယ်။တချို့ကတော့ဘုံလေးစင်းတောင်တွေ့ရပါသေးတယ်။အဲဒီလိုကြီးအစင်းစင်းကြောက်သွားတာကိုမပြတ်တွေ့နေရတယ်။ဒါတော့မျောတယ်လို့လည်းဆွဲလမ်းပြမရှိတော့ဘူး။ချမ်းသာတယ်ကောင်းတယ်လို့ဆွဲလမ်းပြမရှိတော့ဘူး။အတ္တကောငါကောင်လို့လည်းဆွဲလမ်းပြမရှိတော့ဘူး။ဒါမြတ်စွာဘုရားဟောတော်မူတဲ့တတိပဋ္ဌာန်လမ်းပဲ။တကယ်ကိုကောင်းတဲ့လမ်းပါပဲ။အဲ့ဒါကိုတချို့လူတွေကကိုယ်တိုင်နဲ့ကြာကြာနာနာအားထုတ်မကြည့်ဘဲနဲ့ တောင်ကြောင်းကြောင်းပြောနေပြောကြတယ်အဲ့ဒါကတော့ခက်တာပါပဲဟိုပုဂ္ဂိုလ်ပြောသလိုလိုဒီပုဂ္ဂိုလ်ပြောသလိုလိုနဲ့သူဟာဒေဇယစီကြည့်လိုက်တော့မြတ်စွာဘုရားကိုဆွဆွဲရရောက်နေပါတယ်တတိထံတုတ်တရားတော်ကိုပုခါရရောက်နေပါတယ်ဘုန်းကြီးတို့ကရန်ကုန်မြောက်မီ1300ပြည့်နှစ်လောက်ကတည်းကစားပြီးဒီတတိထံနီလန်းကိုဟောကြားညွှန်ပြနေပါတယ်ရန်ကုန်သာသနာ့ဤတာရောက်တော့လဲဒီတိုင်းနဲ့ဆက်လက်ပြီးတော့ဟောကြားညွှန်ပြနေပါတယ်ဘယ်သူကဘယ်လိုပြောပြောဘုန်းကြီးတို့ကတော့လက်တွေ့ဖြစ်နေတော့မတုံ့ပါဘူးသူများပြောတာတွေကလည်းမဆိုင်ပါဘူးစမ်းပြီလို့ပြောအောင်မယ်ဘုန်းကြီးတို့ရန်ကုန်ရောက်စားတော့ကတည်းကလူတယောက်ကတရင်တော်ဆောင်ကနေပြီးဘုန်းကြီးတို့ကမ္မထမ်းကိုအပြည့်တင်ပြီးတော့ရင်းနေတယ်ဘယ်လိုသဘောနဲ့ရင်းနေတယ်လဲမသိပါဘူးဘုန်းကြီးတို့ကမ္မထမ်းကိုတိုက်ဖြည့်ရေးလုပ်နေဒါနဲ့ဒူပါရဲ့ဒါပေမဲ့ဘုန်းကြီးတို့ကရန်လဲဖြည့်ချင်းချင်းခြေပါချင်းဆိုတာကိုဒါကမှမလုပ်ခဲ့ပါဘူးကိုလန်းသာကိုသွားနေခဲ့ပါတယ်အဲဒီသရင်သာကဆောင်းသားကိုကြိုက်တဲ့လူတွေအဲဒီဆောင်းသားရှင်ထာမတတိခါပြီးကျင့်ကြလိမ့်မယ်ဘုန်းကြီးတို့ဟောတာကြိုက်တဲ့လူတွေဘုန်းကြီးတို့ထာမလာကြမှာပဲလို့ဒီလိုယောနိတော်မူဒီကာရနဲ့နှလုံးသွင်းပြီးရိုးရိုးပဲဟောပြလာခဲ့ပါတယ်နောက်တဲမကြခင်ပဲအဲဒီသရင်သာဟာမထွက်လာတော့ဘူးဘာကြောင့်မထုံနိုင်လဲဆိုတာကိုတော့မသိရပါဘူး။ဒါပေမဲ့တရားထုံမဲ့ပုဂ္ဂိုလ်တွေအတွက်ကတော့ဘေးရန်တွေတခုကျင်းသွားတယ်လို့ပဲယူဆမိပါတယ်။ဒါပေမဲ့အဲဒီဆောင်းပါးရတဲ့လူကတော့မလျှော်ဘူး။ဘုန်းကြီးတို့ကံထမ်းကိုပုတ်ခပြီးတော့ကံထမ်းတရားသာဥတည်ရေးထုံနေကြတယ်။အခုတည်းကလူကတော့ရေးနေတုန်းပါပဲ။ဒါပေမဲ့လို့ဘုန်းကြီးတို့ကတော့သူ့ကိုမြင့်ယူပဲထားပါလေသူစာဟုတ်ကြိုက်တဲ့သူရှိရင်သူစီသွားပေါ့သာသနာတော်ကမြတ်စွာဘုရားသာသနာတော်ပဲဘယ်သူပြုတိုးတက်ကြီးပွားရင်ဝမ်းသာဖို့ကြီးပါပဲအခုနေခါမှာဘုန်းနိုင်ငံဒီနိုင်ငံဒီကဘာလုံးကယုံကြည်နေလောက်အောင်အဘိင္ကတခုတွေပါပြပြီးဟောပြောနိုင်တဲ့ပုဂ္ဂိုလ်သူတဝူးတယောက်လောက်ပေါ်လာရင်သာပြီးတော့ဝမ်းသာဖို့ပါပဲအလုံးကဝိုင်းပြီးထောက်ခံအားပေးကြဖို့ပါပဲ။ဒါပေမဲ့လို့ကိုယ်ရင်ကဘာမှအားထုတ်ကြည့်ကြမှုမရှိပါပဲနဲ့ကြာကြာနာနာအားထုတ်ပြီးဟောပြောနေရမှာဝင်ပြီးဆရာလုပ်တာကတော့တော်တော်ကိုနေရာမကြတာပါပဲ။ဘုန်းကြီးတော်ကတော့သာသနာ့ရေးသားကိုရောက်လာလို့ရှိရင်ဘုန်းကြီးတော်သွားနေကြလမ်းအတိုင်းဓဝါ၆ပါးကသင်္ချာပေါ်လာသမျှကိုရှုမှတ်ခိုင်းတော်တာပါပဲ။အဲဒီလိုဓမ္မချုပ်ပါကပေါ်လာရင်းရတွေကိုအကုန်လုံးစင်အောင်လာရင်ဒီမရှိနိုင်နေခင်တော့ကိုမူရာကျမ်းသားတွေကစသည်ရှုမှတ်ခိုင်းပါတယ်အထူးအချင်းတော့ဝါမိတ်ကလှုပ်ရှားနေတဲ့ဝါရောယုကစပြီးရှုမှတ်ခိုင်းပါတယ်ဝါမိတ်ကဖောင်းတယ်လာတာပင်ကြသွားတာကိုဖောင်းနေပင်တယ်လို့စိတ်ကြည့်လေးနဲ့ရှုမှတ်ဖို့ညွှန်ကြားပါတယ်ဘာကြောင့်ဒီလိုရှိပါတယ်ဆိုတာကိုတော့နောက်ပိုင်းကြမှာကျန်းကန်နဲ့ရှင်းပြမယ်ဒီလိုမှတာကလည်းဖောင်းနာနဲ့စိန်နာဒါလေးမကူတယ်လည်းမဟုတ်ပါဘူးຢာထဲမှာဖြစ်ပေါ်လာတဲ့သိကုကြစီမှုတွေကိုလည်းဒီတိုင်းဖြစ်တိုင်းရှုမှတ်ရသေးတယ်ပြီးတော့ဝေဒနာတွေလည်းဖြစ်တိုင်းဖြစ်တိုင်းရှုမှတ်ရသေးတယ်ပြီးတော့တခြားကိုယ်မူရာတွေလည်းဖြစ်တိုင်းဖြစ်တိုင်းရှုမှတ်ရသေးတယ်ဒီတိုင်းရိုးသေးသေးရှုမှတ်သွားတဲ့ပုဂ္ဂိုလ်တွေမှာတော်ကြတော့မြင်တိုင်းကြားတိုင်းနားတိုင်းစားသည့်တိုင်းတွေ့သည့်တိုင်းကိုယ်တိုင်းစားတိုင်းလှုပ်ရှားတိုင်းဒီကုသနာကြံသည့်တိုင်းဘာကြောင့်ပါပေါ်လာတဲ့ယုံနာတွေကိုအကုန်လုံးရှုနိုင်ပြီးအကုန်လုံးပြည်လာကြပါတယ်ဒီတော့မတာတဲ့ခေနအမှားရမှုသတိအဆောင်ရှောက်ရှိတော်စေတသာစိတ်နှင့်သမာနာတော်ပြည့်စုံတယ်ဆိုတဲ့ဣရိယာဝါဒတရားတော်နဲ့အံကြိုက်ညီသွားပါတယ်တချို့ကဒီလိုလဲကြံကြံပေးကြသေးတယ်။ရာထုံးမဲ့ပုဂ္ဂိုလ်တွေကိုကျုပ်တော်ဘောနာမ်ဘောတွေမိစ္ဆာတို့ကအနတ္တသဘောတွေအသေးစိတ်အကျယ်သင်္นานပေးထားရင်ပူပြီးထင်လို့မြင်လို့မယ်လို့ကြံကြံပေးကြတယ်။ ဲ့ဒါကသူတို့ထင်မြပါပဲသင်္ဍန်ပေးထားလို့ထင်မြင်တာတွေကပညာသီးပဲကိုယ်တိုင်တွေ့ကြည့်တဲ့ပညာသီးမဟုတ်ဘူးစိတ်နဲ့ညှုပ်ပြီးယူတော့မဟုတ်တာတွေကိုလည်းအုတ်ထင်လာတဲ့ဒါကြောင့်အဲဒီလိုစိတ်ညှုပ်ပြီးယူတာတွေဟာမကောင်းပါဘူးဘုရားသာသနာကိုမယုံကြည်တဲ့လူတွေကကမ္မထာဘာဝနာအလုပ်ကိုအထင်မြင်သိနေကြတာလည်းရှိပါတယ်။အဲဒီဘုရားဘာဝနာမယုံကြည်တဲ့ပုဂ္ဂိုလ်တွေကဘယ်လိုပြောနေကြသလဲဆိုတော့ဘုရားဘာသာဝင်တွေဟာမိစ္ဆာဒုက္ခအနာတ္တလို့ထင်မှာပေါ့။စောစောတည်းကသူတို့ဆရာကသင်ကြားထားတဲ့အတိုင်းစိတ်နဲ့ညှို့ပြီးတော့ယူနေကြတာပဲ။စိတ်ညှို့ရင်စိတ်ညှို့တဲ့အတိုင်းထင်မှာပေါ့လို့သူတို့ကပြောရကြပါတယ်။အဲဒီလိုပြောကြတာဟာဘုန်းကြီးတို့တပည့်ယောဂီတွေနဲ့တော့မဆိုင်ပါဘူး။ဘာကြောင့်လဲဆိုတော့ဘုန်းကြီးတို့ကယုံနာအကြောင်းအနိစ္စဒုက္ခအနတ္တအကြောင်းကိုသာမန်များလောက်သာဟောပြထားပါတယ်။ယုံလို့နှလုံးသွင်းရမယ်၊နာလို့နှလုံးသွင်းရမယ်၊မောမရောရလို့နှလုံးသွင်းရမယ်၊အနိစ္စလို့နှလုံးသွင်းရမယ်၊ဒုက္ခအနတ္တလို့နှလုံးသွင်းရမယ်၊ဖြစ်တယ်ပြည့်တယ်လို့နှလုံးသွင်းရမယ်စသည်ဖြင့်ဓမ္မစိတ်ညှုပ်ပြီးရှုဖို့ညွှန်ကြားမထားပါဘူး။တရားပေါ်လာတဲ့ညကိုသူပေါ်လာတဲ့အတိုင်းပဲရှုဖို့သာညွှန်ကြားထားပါတယ်။အဲဒီလိုပေါ်လာတဲ့ညကိုရှုုံမြရိုးရိုးကလေးရှုမှတ်နေုံနဲ့ယုတ်ကတရားနာငါတရားကြွားပြပြီးပြီလာပုံကိုအာထုတ်တဲ့ယောဂီပုဂ္ဂိုလ်တွေကသူ့လိုလိုပဲပြောလာကြပါတယ်။ပေါ်လာတဲ့ညအာယုန်တွေရောမသိတဲ့စိတ်တွေရောမှရင်မှရင်ပြော့ပြော့သွားပုံကိုလည်းတွေ့ပြီးနေကြကြောင်းသူ့လိုလိုပဲပြောလာကြပါတယ်။အဲဒီလိုကိုယ်တိုင်တို့ကြည့်ပြီးမှညာစစ်ဖြစ်တာဒီတော့ဘုန်းကြီးတို့ကယေသနာရံနဲ့ညီးပြီးရောဒီလိုသိတာကရုပ်ကိုပိုင်းခြားသိတာဒီလိုသိတာကနာမ်ကိုပိုင်းခြားသိတာဒီလိုသိတာကအဖြစ်အပျက်ကိုသိတာဒီလိုသိတာကအနိစ္စကိုသိတာစသည်ဖြင့်အမိတ္တပြီးဟောပြပေးပါတယ်ဒါကြောင့်ဘုန်းကြီးတို့တပည့်ယောဂီရမတော်စိတ်ညွတ်ယူလို့ထင်တာမဟုတ်ပါဘူးတကယ်ဟုတ်မှန်တဲ့အတိုင်းကိုယ်တိုင်တွေ့ပြီးသိကြတာသာဖြစ်ပါတယ်သိရတာမှယောရိုရိတ်တိဝရဝါရမဟုတ်ပါဘူးလက်နဲ့ကန်ကြည့်ပြီးသိရတယ်ထင်ရှားရှားကြီးကိုသိကြပါတယ်ရှုစရာအယုံလေးပေါ်လာပြီးပျောက်သွားတာကိုလည်းသိတယ်အဲဒီသိရစိတ်ကလေးပျောက်သွားတာကိုလည်းသိတယ်နောက်အယုံတစ်ခုပေါ်ပြီးပျောက်သွားတာကိုလည်းသိတယ်အဲဒီအသိကလေးပျောက်သွားတာကိုလည်းသိတယ်ဒီနည်းဖြင့်အာယုံရောအတိရောရှင်းစင်အောင်စင်အတွဲလိုက်အတွဲလိုက်ပျောက်ပျောက်သွားတာကိုကြည့်တွေ့နေရတယ်။ကိုကောင်လက်ချေပုံသဏ္ဍာန်အထေရရဆိုရင်ဘာမှမတွေ့ရတော့ဘူး။ဒီနဲ့ပျောက်ပျောက်သွားတာကိုကြည့်တွေ့နေရတယ်။ဒါကြောင့်ယောဂီကဘာမှမတွေ့ရတော့ဘူး။ကိုယ်ပျောက်သွားတာကိုကြည့်တွေ့နေရတယ်လို့ပြောပါတယ်။ဒီတော့မှဘုန်းကြီးတို့ကအဲ့ဒါကိုဒေသနာတော်ရသင်္ကညာခေါ်တယ်လို့ပြောရတယ်။ဘုန်းကြီးတို့ကဒီလိုသိရမယ်ဒီလိုညာမယ်လို့စောစောကလမ်းကြောင်းပြီးညွှန်ကြမထားပါဘူး။သူ့လိုလိုယူယူလေးရှုမှတ်နေုံနဲ့ဒီလိုအသိတွေကအလိုလိုဖြစ်ပေါ်လာပါတယ်။ဒီလိုအသိညာနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေဟာအခုဒီရနာပရိသတ်ထဲမှာလည်းတော်တော်များများပါပါတယ်။ဒါတတိကောင်းလို့ညာကောင်းလာပုံပါပဲ။ငင်္ဂါရုပ္ပခာညာကြတော့ဒါတဲ့အများကြီးကောင်းပါသေးတယ်အဲ့ဒါကောင်းမုံကိုတော့ဂုံ6ထွေကျဲရောက်မှရှင်းလင်းပြရမယ်ဒီလိုပုရုဇဉ်ဖြစ်တဲ့ဥပဒနာရှုစဉ်ကလေးကအမှားရတဲ့တတိကကောင်းလာခဲ့တဲ့အတွက်သောတာပန်ဖြစ်တော့ပိုပြီးကောင်းလာပါတယ်သောတာပန်ကဥပဒနာရှုပြီးလိလပြန်တဲ့အတွက်ငရာကံကြတော့ပိုပြီးကောင်းလာကြပါတယ်တော်သူအနာဂံကြတော့ပို့ပြီးကောင်းလာကြပါလေညာနာကြတော့ဒီတတိယအပြည့်စုံကောင်းသွားပါလေဘယ်ဟာကိုမှအမှတ်တမဲ့မေ့သွားတာရဲ့လို့မရှိတော့ဘူးအကုန်လုံးတတိထင်ပြီးအမှတ်ရနေပါလေဒါကြောင့်ဤသာဤသာသနာတော်၌ဘိက္ခုယဟန်ဤဘိက္ခုသံဃာလေးကိုရှုမြင်၍ဝိပဿနာရှုနေသောပုဂ္ဂိုလ်သည်ဘိက္ခုရှုမှတ်၍ကိလေသာကိုဖြစ်စည်းရသောပုဂ္ဂိုလ်သည်တဒါရခေနာအမှားရမှုသတိအဆောင်ချောက်ရှိသောဒေတာသာစိတ်နှင့်သမာနာရတော်ပြည့်စုံသည်ဟောသည်ဖြစ်၏လို့ ဒီရိယဘာသာတရားတော်ကပြဆိုထားတာတဲ့အိမ်မှာအဆောင်ရှောက်တရားရှိနေတယ်လို့ပဲဒီတဲ့ဒီတဲ့မှာလဲသတိအဆောင်ရှောက်ကလေးအမြဲတမ်းပါရှိနေပါတယ်တဲ့ဒါကအရေးကြီးပါတယ်ညီတို့ကိုစစ်ဆေးကြည့်ကြပါတဏှာဤအတွင်းမှာစိတ်ပေါင်းဘလောက်များသတိအဆောင်ရှောက်ပါတယ်လေဒီနေ့လုံးမှာအမတ်တတိဘလောက်ပါတယ်လေလို့စစ်ဆေးကြည့်ကြပါအဆောင်ရှောက်ဗလာနာတိဖြစ်နေရင်လဲအဆောင်လေးထားပေးကြပေါ့အဆောင်တတိကနေနေရင်လဲများများထားပေးကြပေါ့ဒီအဆောင်ရှောက်တတိမရှိဘဲနဲ့တော့အရိယာမဖြစ်နိုင်ဘူးသောတာပန်လည်းမဖြစ်နိုင်ဘူးသရဂာနာလည်းမဖြစ်နိုင်ဘူးညာနာဖြစ်ဖို့ဆိုတာတော့ဝိပါဒိတယ်ဒါကြောင့်ဆောင်ဘုကจิตใจมาจุตริปิสร้างหมู่อสินทาลูกสู่ท่าเด้แกถ้ากูสู่จะอ่ะมั้ยจิตใจมาจุตริปิสร้างหมู่อสินทาสู่ဒီဆောင်ဘုံမှာဖြစ်တိုင်းဆိုတာကမြင်မှုကြားမှုစသည်ဖြစ်တိုင်းလို့ဆိုလိုပါတယ်ဒါကြောင့်မြင်တိုင်းကြားတိုင်းနားတိုင်းစသည်တိုင်းတွေ့ထီတိုင်းသွားတိုင်းလာတိုင်းကြွေးတိုင်းဆန်တိုင်းလှုပ်ရှားတိုင်းပြုမြင်တိုင်းကြံတိုင်းတွေ့တိုင်းစိတ်ကူးစဉ်းစားတိုင်းညောင်းတိုင်းကူတိုင်းနာကျင်တိုင်းစိတ်ပြတ်တိုင်းဝမ်းသာတိုင်းအကုန်လုံးမှတ်နေဖို့ပါပဲဒီလိုမှတ်ရနေရင်သတိဆောင်လျှောက်ကလေးနဲ့ပြည့်စုံနေတယ်လို့ဆိုရပါတယ်အဲဒီလိုဒီတိုင်းဒီတိုင်းကိုရှုမှလို့မှတ်တတိကကောင်းသလောက်စိတ်တည်ကြည်မှုတမာရီကလည်းကောင်းလာပါတယ်အဲဒီသတိတမာရီတွေကောင်းသလောက်အသိဉာဏ်တွေကလည်းကောင်းလာပါတယ်ဒါတရားထုတ်တဲ့သူတွေကိုယ်တိုင်တွေ့ရတဲ့သဘောတရားတွေပါပဲနောက်ဆုံးကြတော့သိစရာဆိုရင်ဘာမှမကြံတော့ဘူးစိတ်တိုင်းစိတ်တိုင်းအကုန်လုံးသိသွားပါလိမ့်မယ်အဲ့ဒါအဆောင်လျှောက်တစ်ပါးနဲ့ပြည့်စုံတယ်ဆိုတော့အရိယာဝါဒတခုအရိယာတို့ရဲ့စံနေအိမ်တခုပါပဲအဲ့ဒီအရိယာနေအိမ်နဲ့လုံလုံခြုံခြုံတင်းတင်းတဲတဲနေနိုင်အောင်ကြိုးစားကြရမယ်တို့တရားဓမ္မတွေတပန်းများလုံးကအိမ်မဲရာမဲနဲ့နေလာလို့အပယ်ဆင်းရဲတွေနဲ့တွေ့လာတာလည်းများလာပြီ။ဗာမယာဆင်းရဲတွေနဲ့တွေ့လာတာလည်းများလာပြီ။မြတ်စွာဘုရားသာသနာနဲ့တွေ့ကြုံနေတဲ့အခုဘဝမှာတော့သေးရခြင်းနဲ့အရိယာနေအိမ်ကြီးနဲ့နေနိုင်အောင်ကြိုးစားပြီးဒီရိယာဝါဒနေအိမ်ကိုဆောက်ကြရမယ်။ဒီနေရာမှာမင်းကြားရှိပါရဲ့။ဒီတော်တော်ကအရိယာမမဟုတ်သေးပဲနဲ့အရိယာနေအိမ်မှာနေခွင့်ရပါမလားလို့မေးကြကြည့်ပါလေ။ဒါကတော့ဥပမာနဲ့ပြောရင်ရှင်းတော့ပါလိမ့်မယ်။အခုလောကမှာကိုယ်မဟုတ်တဲ့အိမ်ကြီးအိမ်ကောင်းတွေဟိုတယ်ကြီးတွေဆိုတာရှိကြပါလေ။အဲ့ဒါတွေဟာကိုယ်မဟုတ်ပေမဲ့ထိုက်တန်တဲ့အခါပေးရင်ရက်ပိုင်းလပိုင်းနဲ့အဖြစ်ဖြစ်နှစ်ပိုင်းနဲ့အဖြစ်ဖြစ်နေခွင့်ရပါလေ။အရိယာဝါဒဆိုတဲ့အရိယာတို့နေအိမ်ကလည်းထိုက်တန်တဲ့အခါပေးနိုင်ရင်နေခွင့်ရပါလေ။ဘယ်လိုခါတွေပြရမှာလဲဆိုရင်ယုံကြည်မှုတရားဆိုတဲ့အခပေးရမယ်လိုလားမှုသာနာဆိုတဲ့အခလည်းပေးရမယ်အာထုံမှုဝိရိယဆိုတဲ့အခလည်းပေးရမယ်ဒီထဲမှာယုံကြည်မှုတရားတရားဆိုတာအလွန်ပဲအရေးကြီးပါတယ်ဘယ်လို့မဆိုအကျိုးရှိမယ်လို့ယုံကြည်မှပဲလုပ်နိုင်ပါတယ်မယုံကြည်ရင်တော့မလုပ်နိုင်ပါဘူးဖြစ်တိုင်းမရှိသတိပြုဆိုတဲ့ဒီရိယာဝါဒလောက်ကလည်းကျွမရင်ဝိပဿနာကုသိုလ်ဖြစ်တယ်အကျိုးရှိရဲ့ဆိုတာကိုယုံကြည်မှပဲအားထုတ်နိုင်ပါတယ်ယုံကြည်ုံနဲ့လည်းမပြီးသေးပါဘူးဝိပဿနာမဲ့ဖို့နိဗ္ဗာန်ဆိုတဲ့တရားတွေကိုလူကြီးရဲ့စိတ်ဆန္ဒကလည်းထထသန္တာရှိဖို့လိုပါသေးတယ်ပြီးတော့မဆုံးမနစ်မပြင်းမကြီးအားထုတ်နိုင်တဲ့လုံလဝိရိယကလည်းထထသန္တာရှိဖို့လိုပါသေးတယ်ဒါသာသနာဝိရိယဆိုတဲ့အခါတွေပြီးနိုင်ရင်တော့အရိယာဝါဒနေကြီးမှနေခွင့်ရပါတယ်။ယုံလဲယုံတယ်၊လိုလဲလိုတယ်၊ရင်းလဲမပြင်းဘူးဆိုရင် အကျဉ်းခွင့်ရတိုင်းရှိမှနေုံပါပဲသွားတယ်သွားတယ်တွေးတယ်ဆန့်တယ်မြင်တယ်ကြားတယ်စသည်ဖြင့်တစ်ချက်မှရင်အရိယဝါဒနေရင်ကိုတစ်ခါရောက်သွားတာပါပဲဆယ်ချက်မှရင်ဆယ်ခါရောက်တယ်အကျယ်တရားမှရင်ခါတရားရောက်တယ်ဓမ္မနိခာမှနေရင်အရိယဝါဒနေရင်မှဓမ္မနိနေရတယ်ဓမ္မနိဆယ်မိနစ်မှရင်ဆယ်မိနစ်နေရတယ်ဘိုက်ဆံတရားတစ်ချက်မှမကုန်ရဘူးသိနေရကြတာပဲဘုန်းကြီးတို့ကငွေချင်းမကုန်ပဲနဲ့အင်းကြီးအင်းကောင်းနဲ့နေရတဲ့အင်းကိုညွန်ပြနေပါတယ်အဲ့ဒါအင်းကောင်းနဲ့လုံလုံချုံချုံသိကြလဲကြနေကြရရင်အရိယဝါဒနေရင်ကိုဆောက်ကြရုံပဲဟာတန်တရာတစ်ချက်လုံးကနေလာခဲ့သလိုပဲမလုံချုံတဲ့ဗာမန်ကုသိုလ်အင်းဤစုပ်ကလေးတွေနဲ့ပဲနေပါတော့မယ်အိမ်မက်ရမယ်ပဲနေပါတော့မယ်ဆိုရင်တော့ဒကာဓမ္မတို့သဘောပါပဲမရှိမှပဲနေနေတိုင်းနေကြရုံပါပဲရှိမှပြီးအရိယဝါဒနေအိမ်မှာနေတော့ဘယ်လိုအကျိုးရပါသလဲလို့ဆိုတော့အောက်ထဆုံးအားဖြင့်အပင်ရဲကလွတ်တဲ့အကျိုးကိုရပါတယ်အဲ့ဒါဟာအကြာကြီးအာထုမမဟုတ်ပါဘူးတခဏလောက်အာရုဒါနဲ့လည်းရနိုင်ပါတယ်မြတ်စွာဘုရားလက်တော်ကာလတုန်းကရာဇုံမြို့မှာတမ္ပဒါတိကဆိုတဲ့သူရဘူယူရှိတယ်။အဲ့ဒါတချို့လဲကြားဘူးကြပါလိမ့်မယ်။ရာဇုံမြို့မှာတရားရုံးကသင်္မိတ်တွေကကြာလာတဲ့ခိုးသူတွေကိုအဲ့ဒီတမ္ပဒါတိကကတတ်ရတယ်။မြို့ရဲ့အရာလေးနဲ့မှာကဖမ်းလာတဲ့904လီခိုးသားရမြပေါင်း2000ကိုအဲ့ဒီတမ္ပဒါတိကပဲတတ်ရတယ်။အဲ့ဒီကနောက်လဲနေစဉ်နေတိုင်းသူ့မှာပတ်နေရတာတရားမရောက်စသည်ဖြင့်ပြတ်တယ်လို့မရှိလဘူးတဲ့အဲဒီလိုကြီးသူသားရုံနဲ့အလုံးလုံးလာလိုက်တာ55နှစ်တောင်ကြာသွားတယ်55နှစ်ရှိတော့မတန်ဆွမ်းတဲ့အတွက်အဲဒီသူသားဘူကြီးရုံကနှုတ်ထွက်လိုက်ရတယ်အဲဒီလိုရုံကနှုတ်ထွက်တဲ့အခါမှာရုံရှိစဉ်တုန်းကအခွင့်မရတာတွေကိုသုံးဆောင်ဖို့အစောတလင်စီမံတယ်အဲ့ဒါကဘာတွေတုံးဆိုရင်သူသားရာထူးနဲ့မြင့်မှုထမ်းနေတဲ့လူဟာအသစ်ဆက်ဆက်အဝတ်ကိုမိုးရဘူးတဲ့သောဘအသင်းနဲ့ကြိုထားတဲ့နွမ်းတို့ရာကူနွမ်းတို့ဆံပြုတ်ကိုလည်းမတော့ရဘူးတဲ့ညာလေးပန်းကိုလည်းမပန်းရဘူးတဲ့ငသာလည်းမလင်းရဘူးတဲ့ဒီလေးမျိုးကိုမသုံးရဘူးလို့အဲ့ဒီတုန်းကအာနာပိုင်မင်းတွေကဥပဒေလုပ်ထားတဲ့သူသားလောက်ကအမတန်ယုံရင်ကြားနာတဲ့အတွက်အကောင်းမြတ်တွေနဲ့မတန်ဘူးလို့ယူဆပြီးတားနေထားတူပါတယ်အခုကာလလူတွေနဲ့အခုကာလလူတွေအမြင်နဲ့ဆိုရင်တော့ကြီးစရာဖြစ်နေမှာပါပဲအဲဒီလိုတားနေထားတာတွေကိုဓမ္မရာထီကကသုံးဆောင်ညင်နေတာကြာလိုက်အခုမှပဲခွင့်ရတော့တယ်အားရအောင်သုံးဆောင်လိုက်မယ်ဆိုတဲ့အနေမျိုးနဲ့စီမံပါတယ်လူဆိုတာမလို့ရဘူးဆိုတာကိုသိပြီလို့ရှင်းတတ်တယ်မသာအမှုစဉ်သိစားကျင်တဲ့သိကောင်းနေမယ်လို့လည်းထင်တဲ့ဒါကြောင့်ဓမ္မရာတိကဟာနွမ်းတို့ရာခုကိုသူများတောက်နေတာညညာတိုင်းသူကသိတောက်ချင်နေတယ်အဝိသိလည်းဝှေ့ချင်တယ်ညာလေးကလည်းပန်းချင်တယ်နသာလည်းလိမ့်ချင်တယ်ဒါတွေကသူ့စိတ်ထဲကတားနာနေတာကြလားဒါကြောင့်သူကဒီအရုကနှုတ်ထွက်ရတဲ့နေ့မှာပဲသူ့အိမ်ရှင်မကိုနွမ်းတို့ရာခုအကျိုးခိုင်းခဲ့ပြီးတော့အဝိသိပန်းတရာများနေတယ်ကွာရေစိတ်သွားပြီးရေချိုးတယ်ပြီးတော့ဝိသေတေကိုဟုတ်ပြီးနသာကိုလည်းလိမ့်ပန်းကိုလည်းပန်းပြီးအိမ်ပြန်လာခဲ့တယ်အိမ်ရောက်တော့အသင့်ပြင်ထားတဲ့နွားလို့ရဘူးကိုတောက်တော့မလို့ရင်းစင်းနေပါတယ်တဲ့အဲဒီလိုရင်းစင်းနေတော့မှရှင်သာရိပုတ္တရာမထေရကြီးကအဘိညာဉ်နဲ့ဆင်ញင်ကြည့်လိုက်တော့ဓမ္မရာထိကကြီးကိုဒီလိုမြင်တော်မူပါတယ်ဩဓမ္မရာထိကကြီးဟာမြစ်ပေါင်းများစွာကသုံးဆောင်ခွင့်မရခဲ့တဲ့နွားတို့ရာခုကိုသုံးဆောင်မယ်လို့ပြင်းစင်းနေပါဘော။အဲဒါကိုသုံးဆောင်ပြီးရင်အခုနည်းနည်းချင်းမကြမ်းမိမှာပဲသူ့မှာပေးချတော့မယ်။ပေးချတော့လဲသူ့မှာအားကိုးစရာသူ့ဘကောင်းမှုကဘာမှမရှိကြဘူး။55နှစ်ပါလုံးပြုပြထားတဲ့မကောင်းမှုအားကိုးတွေကတော့ပြည့်လို့ပဲ။ဒီအားကိုးတွေကသူ့ကိုပုံမှန်အမျိုးမျိုးနဲ့ဝေယံဖမ်းဖို့အသိရှိနေတယ်ဒေဒီနဲ့လူတိုင်းနဲ့အပြင်ပင်ရဲ့တခါလေးကြာကြတော့မယ်သနာစရာကောင်းလိုက်ပါပြီးတော့တယ်ဒါကြောင့် ဒီကံနဲ့တဲ့တတ္တဝါကိုငဲကလို့အောင်ငါသွားပြီးကဲတဲ့ဦးမှာပဲလို့ဒီလိုဆင်ញင်ပြီးတော့ရှင်သာရိပုတ္တရာမထေရကြီးကဓမ္မဓာရိကရဲ့ဤကိုယုတ်တည့်ကြွပြီးဆွမ်းရတော်မူပါတယ်ဒီနေရာမှာသရာတရားမရှိတဲ့သူဆိုရင်တော့ကုသိုလ်မရပဲအကုသိုလ်တွေဖြစ်ဖို့ရှိနေပါသေးတယ်ဓမ္မဓာရိကမှာမြေပေါင်းများစွာကတောက်ခွင်များလို့အမတန်တောက်ရှင်နေတဲ့နွားတို့ရာဟုကိုအာမနာပါမနာလာပြီးအလှခံရမလားလို့လည်းကဲ့ရဲ့ပြီးတော့အကုသိုလ်တွေဖြစ်နေပါတယ်ဒါပေမဲ့ဓမ္မဓာရိကကတော့သရာတရားကောင်းရှာပါတယ်အရှင်သာရိပုတ္တရာမထေရကြီးကိုမြင်ရတော့သူ့မှာဝမ်းမြဝမ်းသာနဲ့သရာတရားတွေဖြစ်တယ်ဖြစ်ပုံကတော့ရှင်သာရိပုတ္တရာမထေရကြီးအခုကြွလာတာအင်မတန်နေရာကြတာပဲရှင်ကရှင်သာရိပုတ္တရာမထေရကြီးကိုတွေ့ရင်လူကြာတာအသိမရှိဘူးလူကြာတာအသိရှိတဲ့အခါမှလည်းမတွေ့ရဘူးဒီတခါတော့လူကြာကလည်းရှိတယ်ရှင်သာရိပုတ္တရာကလည်းကြွလာတယ်ကျဲနေရာကြတာပဲလို့ဆင်ញင်ပြီးတော့ရှင်သာရိပုတ္တရာကိုယူသေးစွာသိင်းပြီးနွားနွယ်ရာကိုကိုသက်ကပါတယ်တရာတရားအမနာရေးရှိပါတယ်တရာတရားမရှိရင်လက်မရှိတာနဲ့တွေ့ရဲ့လက်မရှိရင်သုံးကြတဲ့ပစ္စည်းဘုရားတန်တဲ့ပစ္စည်းကိုတွေ့ရမယ်လို့ကောက်မြင်နိုင်ဘူးအဲ့ဒါလိုပဲတရာတရားမရှိတဲ့သူမှာတရားတရားတန်ခါယရဏသုံးပါးနဲ့တွေ့နေရပေမဲ့လို့ကုသိုလ်ကောင်းမှုဖြစ်ဘူးဘုံမတော်ရင်အာဟုသူတွေတောင်ဖြစ်တတ်သေးတယ်လက်ရှိတဲ့လူမှာအဘုရားပစ္စည်းတွေ့ရင်ကောက်ယူနိုင်တယ်လို့ပဲတရာတရားရှိတဲ့သူမှာအဲဘုရားတရားတန်ခါတော့နဲ့တွေ့ရတဲ့အခါတပန်းတရားလုံးသုံးရင်မကုန်နိုင်နဲ့ကုသိုလ်ဥစ္စာတွေကိုစီးပူးနိုင်တယ်အခုဓမ္မရာဇာကြီးမှာလဲသရတရားဆိုတဲ့လက်ကဘာမှဆွမ်းရှိနေတဲ့အတွက်ဇာတိဘုရားမထေရကြီးကိုပင်းပြီးအမတန်ပောက်ချင်နေတဲ့နွားနွယ်ရာဟုကိုလူကိုယ်တိုင်းမတော့သေးပဲသူရန်ဆက်ကလိုက်ပါတယ်တဲ့ဇာတိဘုရားရာဟုကိုဖုံးမဲနေပါတယ်ဓမ္မရာဇာကလဲအနိဗ္ဗာန်ကယူရစွာတိုင်းပြီးရခပေးနေပါတယ်ဒီလိုရခပေးနေရင်သူမှာယာဟုကိုသောက်ရှင်တဲ့စိတ်တွေအလွန်ပဲဖြစ်နေပါတယ်ဖြစ်လဲဖြစ်ပင်ပါပဲအောက်လာခဲ့ရတာကနှစ်ပေါင်း90ကျော်တောင်ရှိနေပြီ ያ ကိုအဲ့ဒါကိုရှင်သာရိပုတ္တရာသိတော်မူတာနဲ့ဓမ္မရာဟိကကိုလည်းဒီနေရာမှာသွားပြီးယာဟုသောက်ဖို့ဆွံ့ပြလိုက်ပါတယ်ဒီလိုခွင့်ပြုတာကလည်းတခြားကြောင့်မဟုတ်ပါဘူး။ယာဟုသောခြင်းရဲ့စိတ်တွေပြင်းထန်နေရင်တရားကိုကောင်းကောင်းနာနိုင်မှာမဟုတ်ဘူး။ဒါကြောင့်သူ့ကိုယာဟုသောကိုခွင့်ပြုလဲရပါတယ်။ယာဟုသောပြီးတဲ့အခါရှင်သာရိပုတ္တရာ၏အနီးယုဒေသွာထိုင်နေပါတယ်။အဲဒီတော့ရှင်သာရိပုတ္တရာကနိမောရဏတရားကိုဟောကြားတော်မူပါတယ်။တရားတော်ဆိုတာအမှန်တင်ပြပါတယ်။ပထမအစမှာသေးလူမှုနဲ့စားပြီးဓမ္မကထာကိုဟောရပါတယ်ပြီးတော့သီလကထာကိုဟောရပါတယ်သီလဆိုတာဘုရားအသက်ကိုမသတ်ရဘူးဘုရားဥစ္စာကိုမခိုးရဘူးဘုရားဤသားမယောင်မပြင်းမရဘူးဘုရားအကျိုးမဲ့ဖြစ်အောင်မလိမ့်ရဘူးငူးရင်မိုင်မဲ့စီရတဲ့သေကြီးအရက်ကိုမသတ်ရဘူးစသည်ဖြင့်ကိုယ်နဲ့နှုတ်ကိုစောင့်စည်းရတဲ့ကုသင့်တရားပါပဲအဲဒီသီလကိုကျူးလွန်ရင်ဘယ်နည်းလဲကြရတဲ့လူဖြစ်တဲ့အခါမှာလဲအသက်တိုခြင်းအနာများခြင်းညာသူများခြင်းပစ္စည်းဥစ္စာမရှိရှားပါခြင်းအစရှိတဲ့မကောင်းကျိုးတွေနဲ့တွေ့ပြီးဆင်းရဲတယ်ဒီလိုလုံရင်တော့လူဘဝနတ်ဘဝဆက်မှာတဲ့ဘဝမှာဖြစ်ရတယ်ဖြစ်ရဖြစ်ရမှာအသက်ရှိခြင်းအစရှိတဲ့ကောင်းကျိုးတွေနဲ့ပြည့်စုံပြီးချမ်းသာရတယ်အစရှိခြင်းဒီလိုအကြောင်းကိုဟောရပါတယ်အဲ့ဒါပြီးတော့နာဘီအကြောင်းသက္ကကထာကိုဟောရပါတယ်။အဲ့ဒါပြီးတော့ဝိပဿနာမဲ့ဖွင့်နေစတဲ့မေဃကထာကိုဟောရပါတယ်။ဝိပဿနာဆိုတော့လောဘဒေါသစိတ်ကူးလေးမျှဖြစ်ခွင့်မရအောင်မပြတ်ရှုနေပုံကိုဟောရတာကိုဒီတော့ရှင်သာရိပုတ္တရာဟောတဲ့တရားတွေကလွန်သိမ့်ဝင်နေတယ်။အဲ့ဒီလိုသိမ့်ဝင်တဲ့တရားတွေကိုနားရတော့ဓမ္မရာဓိကမှာရှင်းကသူပြုခဲ့တဲ့မကောင်းမှုအကုသိုလ်အကြောင်းတွေကပြန်ပေါ်လာတယ်အဲ့ဒါတွေကိုစဉ်းစားပြီးတော့စိတ်ပူပန်နေကြတယ်။ဩငါမှမကောင်းမှုတွေများလိုက်ပါပြီ။ဒီလောက်မကောင်းမှုများနေတဲ့ငါဟာဒီလောက်သိမ်မွေးတဲ့တရားနဲ့တော့မတန်ပါဘူးစသည်ဖြင့်စဉ်းစားပြီးတော့စိတ်ပြန့်လွင့်ပူပန်နေကြတယ်။ အဲ့ဒါကိုစင်္သာရိပုတ္တရာပြီးတော်မူတဲ့အတွက်စိတ်အေးချမ်းသာနဲ့တရားနာနိုင်အောင်ငြင်းညာနိုင်မှုပါတယ်ဒါရကဓမ္မသာရိကသင်ဟာငါဟောတဲ့တရားကိုစူးစက်တဲ့မနာနိုင်ဘူးထင်တယ်ဘယ်လိုဖြစ်နေသလဲလို့မေးပါတယ်အရှင်ဘုရားအရှင်ဘုရားဟောတဲ့တရားကတော့စိတ်ကောင်းတာပါပဲဘုရားဒါပဲမယ်လို့တတိတော်မှာမကောင်းမှုအကုသိုလ်တွေကအလွန်များနေပါတယ်အဲ့ဒါတွေကိုပြီးတော့ဆင်ញမိရာနဲ့စိတ်ကပူလောင်ပြီးပြန့်လွင့်နေပါတယ်ဗျာလို့ဓမ္မရာဇိကလျှောက်တယ်ဒီတော့ရှင်သာရိပုတ္တရာကဓမ္မရာဇိကမှာစိတ်ပူမှုငြိမ့်စေရန်ကြီးပဲပြီးတော့ပရိယေနဲ့မိဂုံးများထုတ်ပါတယ်ဓမ္မရာဇိကသင်အဲ့ဒီမကောင်းမှုတွေကိုပြုတာသင်ကိုယ်တိုင်ကပြုကျင်လို့ပြုတာလားသောမဟုတ်တော်တော်လားစိတ်ထိုင်းလို့မလွဲမချောင်ပါတဲ့အတွက်ပြရတာလားလို့ပရိယေနဲ့ထပြီးတော့မင်းများပါတယ်ဒီနေရာမှာသတိရှိရစဉ်းစားကြနော်ဓမ္မရာဒီကရဲ့မကောင်းမှုတွေမဟုတ်ဘူးလို့ရှင်သာရိပုတ္တရာကမဆိုပါဘူးဓမ္မရာဒီကစိတ်တရားတတ်တာရပြီးတော့တရားနာနိုင်အောင်လို့နင်မကောင်းမှုတွေဟုတ်ပါမလားလို့ပရိယေနဲ့မေးတာလားဖြစ်တယ်အမှန်ကတော့မကောင်းမှုဆိုတာကိုယ်တိုင်ကိုယ်တော်အတိုင်းပဲပြုလို့သူဖြစ်စေ၊သူများကခိုင်းလို့ပဲပြုလို့သူဖြစ်စေ၊ပြုလို့တဲ့သူမှာအကုသိုလ်ကတော့ဖြစ်တာကြီးပါပဲ။စိတ်ထက်ပိုင်းရင်အပြည့်ကြီးတယ်၊စိတ်မထက်ပိုင်းရင်အပြည့်ငယ်တယ်။ဒါလောက်သာချမ်းသာပါပဲ။ဒါပေမဲ့ဓမ္မရာဒီကမှာတော့ဘုဒ္ဓတာကမရှိကြတဲ့အတွက်ဒီမကောင်းမှုတွေဟာငါကလှုပ်ရှင်လို့ရတာမဟုတ်ဘူး။ဘယ်နည်းနဲ့ခိုင်းလို့လို့ရတာ။ဒါတော့ဒီမကောင်းမှုတွေဟာငါလည်းမဆိုင်ဘူးဘင်းမင်းရရဲ့မကောင်းမှုတွေကြီးပဲလို့သူကတခါတည်းဆုံးဖြတ်ချက်ချလိုက်ပါတယ်ဒါကြောင့်သူ့မှာစိတ်ပုံမှပူပါမှုတွေငြိမ့်ပြီးတော့ရှင်သာရိပုတ္တရာဟောတော်မူတဲ့တရားကိုစူးစက်စက်နားနိုင်သွားပါတယ်အဲ့ဒါကိုအကြောင်းပြုပြီးတော့ဘုန်းကြီးတို့ရှင်ဘုရားတခါကြီးတယောက်ကကလုံးစကားတစ်ခုကိုပြောတယ်ဟေးလူဟာအသိဉာဏ်ဉာဏ်ရှိရင်လည်းနေရာတကာကောင်းတာမဟုတ်ဘူးအသိဉာဏ်မရှိတာထူတာနားလာလဲနည်းနည်းတော့ကောင်းတာရှိသေးတယ်လို့သူကပြောတော့တရားလူတွေကဘယ်လိုဟာလဲဗျဘယ်လိုဟာလဲလို့ဝိုင်းပြီးတော့မေးကြနေတော့သူကကြည့်ပါလားကွာဓမ္မရာဇိကကြီးဟာဘုသူဒ္ဓအသိဉာဏ်နဲ့ပြည့်စုံနေရင်သူ့ရဲ့ပူပါမှုဟာညှိမှမဟုတ်ဘူးမင်းနည်းနာတာခိုင်းလို့လောရရင်သင်အကူကိုဟုတ်ပါမလားလို့ရှင်သာရိပုတ္တရာကပရိယေနဲ့မေးတာကိုသူကဘူသူရအသိဉာဏ်မရှိတဲ့အတွက်ထူးထူးထူးလူမဟုတ်ဘယ်နည်းငယ်ရအကုသိုလ်ကြီးပဲလို့တထင်းကျဆုံးဖြတ်ပြီးတော့စိတ်ပူပါမှုငြင်းရသွားတာကွာဒါကြောင့်ထူတာလည်းနည်းနည်းတော့ကောင်းတယ်လို့ပြောတဲ့အဲဒီကကြီးကပြောပါတယ်အဲတော်တော်ဆက်စားပူဝေပြောလိုက်တဲ့ဒကာကြီးပါပဲဒါပေမဲ့တို့တရားတွေကဓမ္မရာဓိကကိုအားကြပြီးတော့အသိဉာဏ်နဲ့အောင်တော့ခိုးမနေကြနဲ့အသိဉာဏ်နဲ့ပြည့်စုံတဲ့ပြည့်စုံအောင်တရားကိုနားရတယ်တရားသားများကိုလည်းကြည့်ကြည့်လေ့လာရတယ်ဘုရားရှိတဲ့သူတွေကိုမင်းညာရတယ်ဓမ္မရာဓိကမှာတော့ရှင်သာရိပုတ္တရာရဲ့ပရိယေမေခွန်းကြောင့်စေကြံပြီးတော့ယောသူတွေနဲ့ကျူးဆိုင်ပြီးတရားနာနေပါတယ်ရှင်သာရိပုတ္တရာကလည်းအစဉ်တိုင်းသီလသမာဓိပညာတွေကိုဟောသွားပါတယ်။ဒါကြောင့်ဓမ္မရာဓိကအာဓိယာနာနေရင်နှလုံးသွင်းပြီးလိုက်သွားတဲ့အတွက်အနုလောမဉာဏ်ကိုရသွားပါကြတဲ့။အနုလောမဉာဏ်ဆိုတာအသုံးမျိုးရှိတယ်။နေစာရုပ်အနာတာကိုသုံးသပြီးဆင်ခြင်တဲ့သမထနာဉာဏ်မှစပြီးတော့ဝိပဿနာဉာဏ်ဝိပဿနာဉာဏ်အားလုံးကိုအနုလောမဉာဏ်လို့ခေါ်တာလည်းရှိတယ်။မဲရောက်ခါနီးသင်္ခါရုပ္ပကအရင်ပိုင်းကိုအနုလောမဉာဏ်လို့ခေါ်တာလည်းရှိတယ်။မဝိရိတေကအနုလောမဉာဏ်ဆိုတာလည်းရှိတယ်ဒီသုံးမျိုးထဲမှာဓမ္မရာဓိကရသွားတာကိုဘယ်ညာပဲလို့အတိအကျဆုံးဖြတ်ဖို့ကတော့မလွယ်ပါဘူးဓမ္မရာဓဂရမှာသောတာပတိမေဃသဩရတောသောတာပတိမေရဲ့အောက်ဖက်ကအနုလောမဉာဏ်လို့ဆိုရတာကိုထောက်ဆကြည့်ရင်တော့သောတာပတိမေရောက်လို့ဤမှာဖြစ်တဲ့သင်္ခါရုပ္ပခာအရင်ပိုင်းဉာဏ်ကိုဆိုလိုအောင်ရှိပါတယ်ဘာကြောင့်လဲဆိုတော့သမထနာဉာဏ်ကိုဆိုလိုရင်ဥရရဉာဏ်မရောက်မီလို့ရင်လဲဆိုွယ်ရှိပါတယ်။သို့မဟုတ်ဒုနာဝိပဒနာလို့ရင်လဲဆိုွယ်ရှိပါတယ်။အလွန်ဝေးတဲ့သောတာပတ္တိမေတ္တတော်ထောက်ပြီး
ဆိုတော့မရှိပါဘူးဒါကြောင့်ဗဒ္ဓပါတိမေဤအောက်ဖက်ကအနုလောမညာလို့ဆိုတဲ့ဓမ္မဗဒ္ဓအထာရာလိုအားဖြင့်ဗဒ္ဓပါတိမေနဲ့မဝေးလာတဲ့သင်္ခါရုပ္ပက္ခာညာအရင်ပိုင်းကိုဆိုလိုတယ်လို့ယူသင့်ပါတယ်ဒီလိုယူရတာများရှိပါရဲ့လားလို့ဆိုရင်ရှိပါတယ်ဘုရားလောင်းတော်များမြတ်စွာဘုရားဤသာသနာတော်မှာဝင်ပြီးရဟန်းပြုရင်နုလောမညာအထိဝိပဿနာကိုပွားများအားထုတ်တယ်လို့အထာရာများမှာပြဆိုထားပါတယ်အဲဒီလိုဆိုရမှာမဂ္ဂုတိတေကနုလောမညာကိုတော့မယူရပါဘူးမဂ္ဂုတိတေကနုလောမညာကိုရောက်ရင်တော့မေဖို့ကိုလည်းတစ်ခါတည်းရောက်သွားတော့တာပါပဲနုလောမညာနဲ့ယတ္တနေရောမရှိပါဘူးဒါကဘုရားအလောင်းဆိုတာကလည်းဘုရားဖြစ်မဲ့နောက်ဆုံးဘဝဘုရားဖြစ်မဲ့အချိန်ကာလကြာမှသာမေဖို့ကိုရောက်နိုင်ပါတယ်ကျေကျေသောသောဘဝတွေတုန်းကတော့မေဖို့ကိုမရောက်နိုင်ပါဘူးဒါကြောင့်နုလောမညာလို့ဆိုရင်မဲ့ဘုရားအလောင်းတော်များဉာဏ်စဉ်ဘဝတွေကရောက်တယ်ဆိုတော့နုလောမညာဟာသင်္ခါရုပ္ပက္ခညာအရင်ပိုင်းညာပဲလို့သာယူရပါတယ်အခုဓမ္မရာဒီကရသွားတယ်ဆိုတဲ့အနုလောမညာကိုလည်းမိလူပဲယူသင့်ပါတယ်အခုပြောနေတဲ့ဖြစ်တိုင်းမရှုသတိပြုစောင့်မှုအစဉ်ထားဆိုတဲ့အရိယဝါဒတရားနဲ့စပြီးပြောရရင်တော့ဝိပဿနာညာတာမန်ကိုယူရင်လည်းအသင့်ပါတယ်အောက်ထစ်ဆုံးသမထညာကိုယူရင်လည်းအသင့်ပါတယ်ယူရင်ရယူနိုင်ပါတယ်ဒါကိုပဲယူယူအမယာမှုသတိအဆောင်လျှောက်ကလေးကတော့ပြည့်စုံနေပါပြီ။အာဟုဇရာသတိအဆောင်လျှောက်အကာအကွယ်ကလေးကတော့သူ့မှာရတော့ပါပြီ။အရိယာနေရင်လည်းရောက်နေပြီညီပါပြီ။ဒါကြောင့်ရှင်သာရိပုတ္တရာမထေရကြီးကဒါတော့ဆိုရင်အပေသေးကကာကွယ်နိုင်တဲ့သတိအဆောင်လျှောက်ကလေးနဲ့ပြည့်စုံသွားပြီ။ဒါတော့ဆိုရင်သိချရပြီ။တော်တော့ပြီ။သူ့မှာဒါလည်းလည်းတိုးတက်เสียอาจารย์ไม่ရှိတော့ဘူးလို့ယူဆပြီးတော့တရားကိုညီကုန်းချုပ်အဆုံးသတ်တော်မူလိုက်ပါတယ်အဲဒီလိုတရားဟောပြီးတော့အရှင်သာရိပုတ္တရာလည်းပြန်ကြွသွားတော်မူရဲ့ဓမ္မဒါရီကကလည်းရှင်သာရိပုတ္တရာကိုလိုက်ပို့ပြီးလမ်းကုလကပြန်လာတဲ့အခါမှာဒီဘုရားအမေကညာညှို့ဖွဲ့လာခဲ့တဲ့ဘလူမကငွားမရောင်ဆောင်ပြီးခွေသာလို့သေးဆုံးသွားရကြတယ်ဒီနေရာမှာနွားမရဆောင်ပြီးဝိသတယ်ဆိုတာကိုမကြိုက်ရင်နွားမမှာပူကပ်ပြီးတော့ဝိသတယ်လို့ဒီလိုလဲယူနိုင်ပါတယ်ဒါကဘာကြောင့်ပြောရတာလဲလို့ဆိုတော့အခုကာလမှာဝေဘာနဲ့လူတွေကပေါ်လုံးလို့ကျန်ကနေမှာရှိတဲ့အတိုင်းအတိအကျပြောလိုက်ရင်ယုတ်တိမရှိအဲယုတ်တိရှိမရှိဝေဘာတတ်ကြလို့အခုကလူတွေရဲ့အမြင်နဲ့ရင်းယူရင်လဲယူရအောင်ပြောရတာပါပဲသူကျမ်းစာဆိုတော့နွားမရောင်ဆောင်ပြီးဝိသတယ်လို့ပဲရှိပါတယ်။အဲဒီလိုဝိသလို့သိဆုံးသွားတဲ့အခါမှာဓမ္မရိကကြီးဘယ်ကိုရောက်သွားတယ်လို့ဆိုတော့သူတိတာဆိုတဲ့နတ်ဘုံကိုရောက်သွားပါတယ်။သူတုမာယေဒါဝရိန္နာယာမသူတိတာဆိုတော့နာတိကျောက်သားမှာသရုပ်သနာတိပေါ့။အဲဒီနာတိဟာတရားလောင်းတော်တို့ရဲ့စံရလည်းဖြစ်ပါတယ်။အမြဲတမ်းလေးပြရတဲ့နတ်ပြည်ပါပဲအဲဒီဓမ္မရာဒီကကြီးပြဆုံးသွားတယ်ဆိုတာကိုကြားသိကြရတဲ့ညာတော်တွေကတရားတော်ပြမှာဆွေးနွေးကြတယ်ဓမ္မရာဒီကကြီးဟာ55နှစ်ကာလပါလုံးအမြဲတမ်းကြမ်းကြုတ်တဲ့မကောင်းမှုတွေကိုပြုသွားတယ်ဒီနေ့ပဲအဲဒီယာလူကဆွဲရတယ်ဒီနေ့ပဲရှင်သာရိပုတ္တရာကိုယာကုဆွမ်းလှူပြီးဒီနေ့ပဲသေသွားကြပြီမေမာများကြည့်ကြလေမလဲစသည်ဖြင့်ဆွေးနွေးကြတယ်ဒီတော့မြတ်စွာဘုရားကကြွလာတော်မူပြီးတော့ဓမ္မရာဒီကအာတုပိဒါနာပြည်၌ဖြစ်ကြောင်းကိုဟောကြားတော်မူပါတယ်ပြီးတော့ရဟန်းတော်တွေကမြတ်စွာဘုရားဒီလူကြီးက55နှစ်ပါလုံးလူတွေတော်သပြီးတော့တုပိဒါနာပြည်ကိုကြောက်သွားပါသလားဘုရားလို့ထားမှပြီးမေးလျောက်ကြပါတယ်ပြီးတော့မြတ်စွာဘုရားကဟုတ်တယ်ခြေသားတော်တန်မြတ်မရှိကြနဲ့လူအသေးကနီးပန်းဝင်ကနီးအချိန်လေးမှာကလျာဏမိတ်တမိတ်ဆွေကောင်းဖြစ်တဲ့ရှင်သာရိပုတ္တရာကိုအမိရသွားတယ်အာရိပုတ္တရာဤတရားကိုနာယူပြီးအနုလောမညာကိုရသွားတဲ့အတွက်အပေလေးကလွတ်ပြီးသုတိရနာပြည်ကိုရောက်သွားတယ်လို့မြတ်စွာဘုရားက ရှင်းလင်းပြီးမြင်ကြတော်မူပါတယ်။သူပါတိတံသူနေတဝနာနဂရေသောရကတကောလူလောမခန္တိလာနာမောရတိတိတိဝံကတောနဂရေရာဇီမြို့၌သောရကတကောဓမ္မဓာတိကမိသောခိုးရဘူကြီးသည်သူပါတိတံရှင်သာရိပုတ္တရာကောင်းစွာဟောကြားမြတ်တရားကိုလူနေတဝအနာကျနာရ၍လူလောမခန္တိအနိလောမဝိပဒနာဉာဏ်ကိုလာရနာရ၍ဝါရသောကြောင့်ဤဝံသူတိတံဤသောအနတ္တိလောကသို့ဓတောရောက်လျက်မောရတိဝမ်းမြောက်ဝမ်းသာလျက်နေရပေသတည်းအဲ့ဒါဓမ္မဂရတဂရမှာအထင်ရှားပြဆိုထားတဲ့စကားပါပဲ။ဒါကြောင့်ဝိပဒနာတိအစားလျှောက်ကလေးဟာအစစရာရာမှာလုံုံနေသိချရတယ်အာကိုရတယ်ဆိုတာအလုံးမဲ့ထင်ကြပါတယ်ဒီတိစားချက်ကလေးသာမရှိရင်တော့ဓမ္မရာရိကကြီးဟာလူ့ဘဝအသေးဆုံးမြဲတဲ့ချိန်နဲ့အပင်ကြီးရဲ့ကြသွားမှာသိကြနေပါတယ်လူအာကိုတွေကသူ့ကိုဆွဲချမလို့အစင်းလေးရှိနေကြပါတယ်ဒါပေမဲ့လို့ဒီဟာနည်းလေးမှာကပ်ပြီးတော့တရားနာပြီးဝိပဿနာတိအစားချက်ကလေးကိုရသွားတဲ့အတွက်သူအကုသိုလ်တွေကဝင်မဆွဲနိုင်နိုင်ငံညာတာယုံနဲ့ဝင်ပြီးကိုယ်နေတဲ့လူကိုရဲသားတွေကဖမ်းခွင့်မရတာနဲ့လဲခတ်တူတူပါပဲဒါကြောင့်ဓမ္မရာဇိကမှာအပင်ငယ်ကလည်းလက်မရင်ကလေးလွတ်သွားတယ်အပင်ကလွတ်ယုံနေမှာလည်းနာဒီလောကလည်းရောက်သွားလိုက်သေးတယ်ဘယ်လောက်နေရကြသလဲဆိုတာစဉ်းစားတာကြည်ကြသေးတော့အခုတရားနာပြီးတရားထုတ်ကြတဲ့ပုဂ္ဂိုလ်တွေလဲစိတ်ပါလဲပါနဲ့အထူးရရောက်အာထုတ်ထားရင်နိုင်ရသူကြီးရောက်ဖို့ကတော့သိကြပါရဲ့ဒီလိုယောဂီတွေကသူတို့မှာဒီနည်းဌာနယောဂဝေဒနာတစ်ခုခုဖြစ်ပေါ်လာရင်သူ့လိုလိုပဲအမှတ်တိတိလေးကပေါ်လာတဲ့အကြောင်းအဲဒီလိုတိတိလေးနဲ့ရှုမှတ်လိုက်တော့ဒုက္ခဝေဒနာတွေလဲသက်သာသွားတဲ့အကြောင်းများကိုပြောကြပါရဲ့အဲဒီလိုတတိကအလိုလိုဖြစ်လာတာမြတ်စွာဘုရားလက်ထက်တော်ကဇနင်းဇာနီဆိုတဲ့ပုံလေးမှမှဖြစ်ပုံနဲ့လည်းတူပါတယ်ဇနင်းဇာနီကသောတာပန်ဥပ္ပတိကမှာတဲ့သူရဲ့ခင်မပုံနာကယမနအယူရှိတဲ့အတွက်ဇနီတော်အခါကာလမှာယမနဆရာတွေပြင့်ဖိတ်ပြီးတော့ကျွေးမွေးပူဇော်ပါတဲ့အဲဒီလိုကျွေးမွေးတဲ့အခါမှာဇနင်းဇာနီကလည်းအိမ်သူရဲ့ဝတ္တရားကြည်ညွစွာနဲ့သမင်းဟင်းသာသောက်ဖွယ်များကိုလိုက်ပြီးကမ်းလှမ်းပေးနေပါတဲ့ဘုန်းနာဆရာတွေကိုဝင်းဝေးဤခံနေတော့မှာဗုဒ္ဓမြတ်စွာဘုရားကိုကြီးမွန်ရှိခိုးတဲ့စကားမျိုးကိုမဆိုကိုလည်းသူခင်မုန်းကသိပ်ပင်တောင်းမှထားပါတဲ့ဒါပေမဲ့ခရုတ်တိုင်းမိပြီးချေချော်သွားတဲ့အခါနာကျင်တဲ့ဒုက္ခဝေဒနာဖြစ်လာတော့မှတ်တတိကသူ့လိုလိုရောက်လာတယ်အဲဒီလိုဝေဒနာနဲ့တရားကိုသတိရပြီးတော့မြတ်စွာဘုရားကိုလည်းသတိရလာတဲ့အတွက်မြတ်စွာဘုရားရှိရသည်လည်းရှိပြီးတော့နမောတသဗ္ဗဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓသာလို့ဘုန်းကြီးတိုင်းနဲ့ဆိုပြီးစိတ်ကုန်မိတဲ့ဒါကြောင့်လောကနဲ့တရားတဲ့အခါမှာသတိကသူ့လိုလိုဖြစ်ပေါ်လာတာပါတယ်ဒီကနေ့မှဒုက္ခဝေဒနာတွေနဲ့တွေ့ရတော့လေတရားထုတ်ထားတဲ့ပုဂ္ဂိုလ်မှဒီလိုပဲမှတ်တိကသူ့လိုလိုဖြစ်လာနိုင်ပါတယ်။ဒါကြောင့်ပယ်လေးပါးမှလွတ်မြောက်ပြီးသူ့အတိရောက်သွားနိုင်တာသူ့အတိရောက်သွားနိုင်တာတဲ့ဒီအမှားရတဲ့တတိဟာအမတန်ကောင်းပါတယ်။အမတန်အားကိုးရသိချရပါတယ်။ဒါကြောင့်သူ့ကိုအရိယာဝါဒအရိယာတို့ဤနေလို့ဟောထားသေးတာပဲ။အာထုတ်ဘူးတဲ့သူတွေဟာအာထုတ်စရာအမတန်ကောင်းပါတယ်။အာထုတ်ကြီးပုဂ္ဂိုလ်တွေကတော့ဘုန်းကြီးတို့ကအတုတိုက်တွန်းစရာမလိုပါဘူး။သူတတိကသူ့အတုတိုက်တွန်းနေပါလိမ့်မယ်။အမထုတ်ဝါသေးတဲ့သူတွေကတော့အာထုတ်ကြီးသားပါလို့ဘုန်းကြီးတို့ကတိုက်တွန်းဟောပြောရပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကတရားရတာကိုမသိကြသေးလို့ပါပဲ။တရားဟောတာကဇေယောင်းနာတာနဲ့လည်းတူပါတယ်။ဇေယောင်းတဲ့သူကမသိသေးတဲ့သူတွေသိအောင်သူပြစီကောင်းကြောင်းပြောပြကြော်ညာရပါတယ်။မဟုတ်ဆိုရင်ကျူပါတယ်စိတ်ပါတယ်ကောင်းပါတယ်အစသည်ချင်းကြောညာရတယ်ဘဝတည်းဆိုရင်လည်းလှပါတယ်ခိုင်ပါတယ်ပေါ့ပါတယ်အစသည်ချင်းကြောညာရပါတယ် သုံးမှုတဲ့သူတွေအတွက်ဆိုရင်တော့ဘာမှကြုံညာနေဖို့မလိုပါဘူး။ကောင်းမှပြည့်ရဲ့အတွက်သူ့လိုလိုဝဲယူနေတော့တာပါပဲ။တရားကလည်းဒါလိုပါပဲ။မတည်တဲ့ပုဂ္ဂိုလ်တွေအတွက်တရားရဲ့အကျိုးတွေကိုပြောပြပြီးတိုက်တွန်းရပါတယ်။တရားထုတ်ထားသည့်ပုဂ္ဂိုလ်တွေကိုတော့တိုက်တွန်းဖို့မလိုတော့ပါဘူး။သူတို့သရာတရားနဲ့သူတို့အလိုလိုပဲသတိရပြီးအထုတ်နေကြပါတယ်။ကမ္မထာကြောင့်ကိုမလာပါနဲ့အောင်လို့သားလို့တော့မရပါဘူး။တခါတရံမှာကမ္မထာကြောင့်ကအထုဆယောဂီအစ်တွေနဲ့ပြည့်ကြနေတယ်။အဲဒီလိုခါမှာယောဂီဟောင်းတွေကိုမလာပါနဲ့အောင်လို့တောင်းပန်ရတယ်။ဒါပေမဲ့မရပါဘူး။သူတို့မှလည်းအခွင့်ရတဲ့အခါကလေးမှာအထုရှင်လုံးလို့ပါဆိုပြီးတော့အတင်းလာပြီးအထုကြတာပါပဲ။အဲ့ဒါဘာကြောင့်လဲဆိုရင်အရိယဝါဒနေအိမ်မှာနေရတာကိုကောင်းမှန်းသိသွားလို့ပါပဲပြီးတော့သူတို့မှာရရှိသွားတဲ့ဒါရဏတိတိကလည်းသူ့လိုလိုတိုက်တွန်းနှိုးဆော်နေလို့ပါပဲဒါကြောင့်ဖြစ်တိုင်းမှရှိသတိပြုစောင့်ဝစဉ်ထားဆိုတဲ့ဒီအရိယဝါဒတတိအဆောင်လျှောက်ကလေးဟာအမတမဲကောင်းပါတယ်ဒီအရိယဝါဒနေအိမ်မှာမနေဘူးတဲ့သူတွေကိုစားမိအစမ်းတဘောနဲ့နေစမ်းကြည့်ကြပါလို့ဘုန်းကြီးကအထူးတိုက်တွန်းပါတယ်အစမ်းလျှောက်တစ်ပါးနဲ့ပြည့်စုံရမယ်ဆိုတဲ့အရိယဝါဒကိုတော့နားလည်တော့ပါအခုသတုရာပတိနောမိယာလေးပါးရှိရမယ်ဆိုတဲ့အရိယဝါဒကိုရှင်းပြရမယ်ခေါင်းစဉ်ဆောင်ဘုကလေးရမိကလို့ဆိုထားတယ်ဒါဒီစားချောက်ကလေးကိုဖြစ်စေလို့ယင်မိယာလေးမျိုးကိုမှီပြီးအထုရမယ်လို့ဆိုလိုပါတယ်အဲ့ဒါကဘာတွေလဲဆိုရင်သင်္ခါယေကံပတိသေးဝတိသင်္ခါယေကံဒီဝသေးတိသင်္ခါယေကံပရိဝေသေးတိသင်္ခါယေကံဝီနောရေတိဧကံတစ်ခုကိုသင်္ခါယဆင်းရဲ၍ပတိသေးဝတိမှီဝဲဤသုံးဆောင်လိုက်တဲ့ပစ္စည်းလေးပါးကိုဆင်းရဲပြီးသုံးဆောင်မှီဝဲရမယ်ကိုမအဝတ်မရှိရင်အေးဘူးစသည်ကြောင့်ဆင်းရဲဒုက္ခတွေရောက်နိုင်မယ်အဝတ်မရှိတဲ့ကိုတွန်းလုံးကြီးဆိုရင်အမြင်လည်းမတော်ဘူးဒါကြောင့်ဒီလိုဆင်းရဲပြီးတော့အဝတ်ကိုလည်းဝိယုံသုံးဆောင်ရမယ်တို့သူမစားရတော့လည်းမနေနိုင်ဘူးဒါကြောင့်သူ့ချိန်တဲ့သူအစာအာဟာရကိုလည်းဆင်းရဲပြီးမျှတာရုံစားရမယ်အမိုးကာယနေရာမရှိတဲ့ကိုင်းငင်တွေကညီကြီးပေါ်မှာနေရင်လဲအေးဘူးစားကြည့်ကြအများကြီးဒုက္ခရောက်နိုင်ပါလေဒါကြောင့်လေလုံးမိုးလုံးအဆောက်အဦနဲ့အိယာနေရာကိုလဲဆင်ရင်ပြီးသုံးဆောင်ရမယ်မကြမ်းမာတဲ့အခါမှာဆေးပစ္စည်းကိုလဲပြီးဝဲသုံးဆောင်ရမယ်အဲဒီအဝတ်အစားနေရာဆေးဆိုတဲ့ညီညီစီလေးပါကိုသုံးဆောင်ခြင်းနဲ့အချိန်မှာဆင်ရင်ပြီးစက်လျော်ရုံသုံးဆောင်ပြီးဝဲရမယ်တဲ့အဲ့ဒါဟာမြွေဝဲတင်တာကိုမြွေဝဲတာပါပဲ။မိယာတပါးလို့ဆိုလိုပါလေ။ဆောင်းဘုံမှာဒါကိုမြွေဝဲလို့တူတူလေးပေးထားပါပဲ။မြွေဝဲတီးခံကျောင်းပယ်လန်းလေးရာမိယာများတဲ့။အဲ့ဒါကိုဆိုကြရမယ်။မြွေဝဲတီးခံကျောင်းပယ်လန်းလေးရာမိယာများဆိုစာနေရာနဲ့ဆေးများကိုမမီဝဲသုံးဆောင်ပဲသေတည်ပြီးနေရင်မိမိကိုယ်ကိုနှိမ့်ဆက်ညှင်းဆဲတဲ့အကျဉ်လို့ခေါ်တယ်။ပါဠိလိုအတ္တကိရဏဉာဏ်အကျဉ်နဲ့မြရားလက်တော်ကာလတုန်းကဝိကန္ထအာဇီဝကခေါ်တဲ့တေကရုဏေဟာအိုးမိုးပဲအစာမစားပဲအိယာနေရာနဲ့မနေပဲဒီအတ္တကိရဏအကျဉ်တွေကိုကျင့်ကြတယ်ဘုရားလုံးတို့တောင်မှစောစောတိုင်းကဒုက္ခသရိယာအကျင့်ကိုကျင့်တယ်ဆိုတာဟာဒီအတ္တကိလေမထအကျင့်ပါပဲအဲဒီတုန်းကမင်းစီမပရိဒါဆိုတဲ့အလေလန်းအကျင့်မှန်ကိုမတွေ့ရသေးလို့ခသဝနေဒီကိုအောင်ချုပ်ထားခြင်းအစာဟာရကိုကျော့ခြင်းဖြတ်ခြင်းစသည်ကိုခဲခဲရင်ချင်းကျင့်ဆောင်ခဲ့ပါသေးတယ် နောက်ကြတော့အဲ့ဒီအတ္တကိနမထလဟာဘာမှအကျိုးမရှိဘူးဆိုတာကိုသိမြင်ပြီးတော့အဲ့ဒီဒုက္ခရစီအကျင့်တွေကိုဆွန့်လွတ်လိုက်ပါတယ်။အဲ့ဒီလိုဆွန့်လွတ်ပြီးမေဇိမပရိသာခေါ်တဲ့အလေလန်းကျင့်ကိုကျင့်ပြီးဘုရားအဖြစ်ကိုရောက်တော်မူခဲ့ပါတယ်။ဘုံမောပဲအစာမစားပဲအိယာနေရာကောင်းတဲ့မနေပဲကိုယ်ကိုညှင်းဆဲတဲ့အဲ့ဒီအကျင့်တွေဟာအခုလဲအိန္ဒိယနိုင်ငံမှာဂျင်းဝါရအယူရှိတဲ့သူတွေကကျင့်နေတုန်းပါပဲ။ညဇာကျသာသနာတော်မှာတော့အဲ့ဒီလိုကိုယ်ကိုယ်ကိုညှင်းဆဲတဲ့အတ္တကိလေသာအကျင့်ကိုလည်းမကျင့်ရဘူး။ကောင်းပြီဆိုတော့အဝတ်အစားနေရာတွေကိုတာယာတတ်မယ်ပြီးတော့စိစိန်ခါနေတဲ့ကာမဒုက္ခာနိကအကျင့်မျိုးကိုလည်းမကျင့်ရဘူး။မေဇိမာပရိဒါခေါ်တဲ့အလေလားအကျင့်ကိုသာကျင့်ရတယ်။ဒါကြောင့်ဘုံဆောင်တဲ့ပစ္စည်းများကိုဘုံဆောင်တဲ့အချိန်မှာညာနဲ့ဆင်ခြင်ပြီးသုံးဆောင်ရတယ်။ဒီလိုသုံးဆောင်တာမိညာလေးပါးတဲ့ကပထမမိညာကိုမြည်ပြီးမြည်ပါတယ်။ပြီးတော့ဒုတိယမိညာကဧကံတခုကိုသင်္ခါရဆင်ခြင်၍အဓိဝါသေတိသိခာဟိ။သိခာနေတာတွေကိုသိခာရမယ်တဲ့။ဘာလို့ဆိုသိခာရမှာလဲဆိုရင်အေးကိုသီးခါရမယ်အပူကိုသီးခါရမယ်နာမချမ်းသာတဲ့အပန်းတွေစကားတွေကိုသီးခါရမယ်ကိုယ်ထဲကမခံနာတဲ့ဒုက္ခဝေဒနာတွေသင်္ချာပေါ်လာရင်အဲ့ဓာတွေကိုသီးခါရမယ်တချို့ကဒုက္ခဝေဒနာကိုသီးခါခြင်းမူဒုက္ခဝေဒနာဖြစ်လာတာနဲ့တခါတဲ့အမှတ်လွတ်ပြီးတသက်တာကြောင့်တွေကိုကြောက်လွတ်တဲ့အဲဒီလိုတရားလည်းလုံးလုံးနေရင်တရားကမတိုးတက်တော့ဘူး။ဒါကြောင့်ဒီဒုက္ခဝေဒနာတွေကိုသိခံပြီးရှုမှတ်ဖို့ရာအလွန်ရေးကြည့်ပါလေ။ကာယေသဇီတေသအနဘိကတံဥပထာပေတိ။ကာယေသကိုယ်၌၎င်းဇီတေသအသက်၌၎င်းနာဘိကတံမငဲ့ကွက်မတွဲရာခြင်းကိုဥပထာပေတိဖြစ်စေ၏။ကိုယ်နဲ့အသက်ကိုမငဲ့ကွက်ဖယ်အာထုပ်ပါတဲ့။ဗျာရရင်ပြီးတော့သိရင်လည်းသိပါစေဆိုတဲ့အနေနဲ့စွန့်စွန့်စားစားအားထုတ်ပါတဲ့ဒီလိုတိုက်တွန်းထားပါတယ်ဒီနေရာမှာတချို့ကတရားကတဲရစ်ဆက်ပါလားလို့ထင်ရင်လည်းထင်ကြပေလိမ့်မယ်ဒါကတရားရရေးတရားရရေးအတွက်အားပေးတာပါတကယ်တော့လည်းတရားအားထုတ်လို့ဒီထဲမှာသာရလို့မရှိပါဘူးဒီလိုမပြောနဲ့တော့ယောဂဝေဒနာတောင်းဖြစ်တာပါဘူးတချို့ပုဂ္ဂိုလ်တွေမှာဆိုရင်တရားတော်နဲ့မူလကရှိနေတဲ့ယောဂဟောင်းနေတောင်ပျောက်သွားတာပါသေးတယ်ဒီလိုယောဂပျောက်သွားဘူးလားဟာတော်တော်များပါပြီယခုပြီးခဲ့တဲ့ဘာတွင်ကဓမ္မတရားမှာသူ့ဝါမိုက်ထဲအလုံးရှိနေတဲ့ဦးဝေလုံးလားလေလုံးလားတခုဖြစ်မှာပေါ့သူကတရားမထုတ်ခင်အိမ်မှာနေတော့ကလေးကကြာကြာမထိုင်နိုင်ဘူးတဲ့အဲ့ဒါလားလို့အဲ့ခါစကားပြောနေတာတောင်10မိနစ်15မိနစ်ကြာအောင်မထိုင်နိုင်ဘူးတဲ့။ဒါကြောင့်သူကဆရာဝန်ကိုပြတော့ဆရာဝန်ကခွဲထုတ်လိုက်မှပြောင်းမယ်လို့ပြောတဲ့။ပြီးတော့သူကမခွဲခင်အာဟုရလေးရအောင်လို့ရွယ်ပြီးတော့ဘုန်းကြီးတို့သာသနာ့ဤတာမှာလာပြီးတရားထုတ်တယ်။သူဆရာဝန်ကကြာကြာမထိုင်နဲ့ကြာကြာထိုင်ရင်ပြေးနိုင်မယ်လို့လည်းပြောထားတယ်။ဒါနဲ့ကံတမ်းပြရဲဆရာဘုန်းကြီးကလည်းသူ့အကြောင်းကြားသိရတာနဲ့ခေစားရှိပါဘူး။သူများတို့တော့အသိပြီးပြင်းပြထန်တာအာမထုံနဲ့။ဖြည်းဖြည်းချင်းခါရော့ရော့ခမမာမဲအာထုတ်သွားတာပေါ်လို့ညွန်ကြားတာနဲ့အဲဒီလိုညွန်ကြားတဲ့အတိုင်းခါရော့ရော့ခမမာအာထုတ်လာရင်သတိသမารိညာတွေတော်တော်ကောင်းလာတယ်။ဒီလိုသတိသမารိညာတွေကောင်းကောင်းလာသလောက်သူ့လုံးရောကလည်းရော့ရော့သွားတယ်နောက်တဲမကြခင်ပဲအဲဒီလုံးယောကအကုန်ပြောက်ကင်းသွားတယ်အဲဒီကနောက်မှဘယ်လောက်ကြောင်ထိုင်နေမယ်လို့ဘာမှမဖြစ်တော့ဘူးတဲ့ဒါပေမဲ့ဒီကြတဲ့ဒီကြအောင်သူကဆရာဝန်ကိုသွားပြီးတော့ပြကြတယ်ဆရာကစမ်းသပ်ကြည့်ပြီးတော့ဘာမှယောကကိုရှာလို့မတွေ့ရတာနဲ့ခင်ဗျားဘယ်လိုပြောက်သွားတာလဲလို့မေးတယ်ဒါတော့တရားထုတ်တာပါပဲတခြားတော့ဘာမှမလုပ်ပါဘူးလို့ညာပြောတော့ယောဂလည်းမရှိပါဘူးခွဲကိုလည်းမလိုပါဘူးလို့ဆရာကပြောလိုက်တယ်ဒီလိုတရားထုတ်လို့ ယောဂအပြောက်တဲ့အခြားသူတွေလည်းတော်တော်များများရှိပါတယ်။ဒါကြောင့်ကာယေစကိုယ်၌၎င်း၊ဇီဝိတေစအသက်၌၎င်း၊နာသေခာတံမငဲ့ကွက်မတွေ့တာချင်းကိုဥပါထာသေးသည့်ဖြစ်စေ၏လို့ညွှန်ကြားထားတာကတော့ဒီအရုကိုရဖို့ရာအာပိတ်တိုက်တွန်းထားတာပါပဲ။အဲ့ဒါကသီခာနိုင်ရင်ရသီခာပြီးတော့ရှင်းမှတ်သွားဖို့ပါပဲ။ဒီမခံနိုင်တော့အောင်ဝေဒနာကလွန်ကျဲလာတဲ့အခါကျတော့ပြုကြည့်ရပါတယ်။ဒီခံရင်နိဗ္ဗာန်ရောက်တယ်လို့ဗမာသကဘုံကဆိုထားတယ်။အဲဒါတခြားနေရာမှာတဲ့ဒီတရားထုတ်ရမှာပါပြီးတော့ရည်ကြီးပါတယ်။ဒုက္ခဝေဒနာဖြစ်တိုင်းဖြစ်တိုင်းဒီမခံမဲ့အမှတ်တမဲ့ပြုကြည့်နေရင်ဗမာရီမဖြစ်နိုင်ဘူး။ဗမာရီမဖြစ်တော့ညာလည်းမဖြစ်ဘူး။ဒါကြောင့်ဒုက္ခဝေဒနာတစ်ခုခုထင်ရှားပေါ်လာရင်ဒီခံနိုင်ညာဒီခံပြီးရှင်းမှနေရတယ်ဒီသင်္ခါနိုင်လားအောင်လွန်ခဲ့လာတော့မှအမှတ်တတိမလို့စေပဲရှင်းမှရင်ပြည်ပြင်ရတယ်ဒါကြောင့်ဒီသီခန္ဓာဟာမြည်ရတာပါပဲပြီးတော့မြည်ဝဲသီခန္ဓာရှောင်ပယ်လှမ်းလေးရာမြည်ရများလို့ဆိုတဲ့အတိုင်းတတ္တိယမြည်ရကတော့ဧကံတစ်ခုကိုသင်္ခါရဆင်းခြင်းရဲ့ပြိဝေစေတိရှောင်ခြင်းဤဘေးရန်တွေကျေစီရတာကိုရှောင်ရမယ်ဒါကတော့လွယ်ပါတယ်ခွေးကြိုက်တာနဲ့နေရာကိုမသွားနဲ့စင်ညာညာနွားကြမ်းတွေစင်ညာညာနွားကြမ်းနေတာကိုမကနဲ့ရင်ထားကြမ်းတွေကိုရှောင်ရမယ်ဘုကာလာမမတော်ကားတွေကသိကြောက်เสียကောင်းတယ်ရန်ကုန်မှာဆိုရင်ကားတွေကလွန်များလာနေနေ့စဉ်လိုလိုပဲကားတိုင်းမှုတွေကိုကြားနေရတယ်ဒီတန်းနေမှာတော့ဒါတော့များဖို့မရပါဘူးဒါပေမဲ့ကားကိုယ်တော့သတိပြုပြီးကြောင်မှပဲမကြောင်ရင်ဒုက္ခပေးသွားမှာဆိုရင်ရတယ်။နောက်ပြီးတော့ရှောင်ရားတွေကရှိသေးတယ်။ကျင်းနေ၊ကြိုက်နေ၊၆ကဘာတွင်နာမသွားနဲ့။အခမ်းမတော်လို့ရှိရင်လိမ့်ကြပါမှာဆိုရင်ရလို့ပါပဲ။ပြီးတော့သူညောက်ခလုံးများတဲ့နေရာကိုလည်းမသွားနဲ့တဲ့။ဒါတွေဟာဘုန်းကြီးအချက်ပြောနေတာမဟုတ်ပါဘူး။ဘုရားပါဠိတော်ထဲမှာကိုတရားပြဆိုထားတာကြီးပါစူပေါ်တဲ့နေရာတွေသွားရင်စူးစူးပြီးနာကျင်နေတော့တရားထုံးမှုပြတ်သွားနိုင်ပါတယ်ဒါကြောင့်ဒီလိုနေရာမျိုးတွေကိုလည်းရှောင်မှုညင်ကြတာပါတယ်ငါတရားထုံးနေတာပဲကိစ္စမရှိပါဘူးဆိုပြီးတော့လူဆောင်ကောင်းကြီးမလုပ်ပါနဲ့မသွားတဲ့နေရာတွေကိုအရေးဆွန့်ပြီးတော့မသွားပါနဲ့ညဇာတရားကဘာငယ်တင်းကြီးငယ်လေးတွေကိုမိခင်ကယဉ်ယဉ်ကျကျငုံငုံဆုံးမနေသလိုပဲကျဲကြီးညူစရာကောင်းတာပဲနောက်ပြီးတော့မနိစ္စတင်တာတွေနဲ့လည်းမနိစ္စတင်တာတွေလည်းရှိသေးတယ်ဘာတွေလဲဆိုရင်ရားထုတ်နေခဲ့မှာယောက်ျားနဲ့မိန်းမတွေအချင်းချင်းမနိစ္စဖို့ပါပဲအတူအားဖြင့်တော့ညာတော်များမှာတက္ကမတွေနဲ့မနိစ္စဖို့ပါပဲအဲ့ဒါကလည်းယောနနိစ္စနေရင်မဟုတ်ဘဲနဲ့လည်းအကဲရဲ့ဆွဆွဲခံရတာပါပဲဒါကြောင့်အဲ့ဒီဝိသဘာကအယုံနဲ့လည်းမနိစ္စအောင်ရှောင်ရပါတယ်အဲ့လိုရှောင်တာလည်းပဲဇာအထုံးတဲ့ပုဂ္ဂိုလ်မှမြည်ရတခုပါပဲဒါကတော့လွယ်ပါတယ်ခေခရင်ချင်းနေရာတာမဟုတ်ပါဘူးမသွားတဲ့နေရာတွေကိုမသွားပဲနေုံမျှပါပဲသရုတ်ထမြည်ရကတော့ဧကံတစ်ခုကိုသင်္ခါရခင်းခြင်း၍ဝိနောရေတီပယ်ဖြောက်ဤဘယ်လာမင်းနာတွေကိုပယ်လာရမယ်လို့ဆိုလိုပါတယ်ဘာတွေကိုပလာမှာလဲဆိုရင်ကာမဂုဏ်နဲ့စပြီးတော့ကြံစီတဲ့ကာမဂုဏ်နဲ့စပြီးတော့ကြံစီစိတ်ကူးတဲ့ကာမဝိတက်ကိုလည်းပယ်ရမယ်သူတော်ဘာကိုသေးပါစေပျက်စီးပါစေလို့ကြံစီစိတ်ကူးတဲ့ဇာဘာရဝိတက်ကိုလည်းပယ်ရမယ်သူတော်ဘာကိုကိုယ်နဲ့အဖြစ်ဖြစ်နှုံနဲ့အဖြစ်ဖြစ်ရင်းစဲနေဆက်ဖို့ကြံစီစိတ်ကူးတဲ့ဝိညာဝိတက်ကိုလည်းပယ်ရမယ်တဲ့ဒါကအရေးကြီးပါတယ်ကျိုးကသိမ့်မခက်ဘူးလို့ထင်ရင်လည်းထင်နေကြမယ်ခက်ပါတယ်အများကြီးကိုခက်ပါတယ်ကာမဂုဏ်နဲ့စပြီးတော့ကြံစည်နေတာဆိုပါတော့အဲ့ဒါလေးကိုလက်မခံပဲပယ်ဖို့ရအောင်အများကြီးခက်ပါတယ်ဘုလိုရင်နာလေးတွေကိုရဖို့ကိုတွေးကျင်တဲ့လူတွေနဲ့တွေးဖို့ကိုဖြစ်ကျင်တဲ့အတိုင်းဖြစ်ဖို့ကြံစည်နေတဲ့လူမှာအဲ့လိုကြံစည်နေတာကိုအရပါရှိတယ်လို့ထင်နေတယ်ကိုယ်တွင်းသားအနေနဲ့လည်းထင်နေတယ်အဲ့ဒါကိုခွန်ကြီးတို့ကကျူးမှပြီးပြောရတယ်ကျန်ရင်ကျန်တယ်ကျန်တယ်လို့မှတ်ပြီး
ဒါလည်းပါလို့ပြောရတယ်ပြီးတော့တချို့ကပြောကြတယ်ဘုရားအထုရတာကကျဲကြတိတာကိုစိတ်တော်မကူရဘူးထုတ်ကြလိုက်တာလွန်သွားရောလွန်လွန်လပ်လပ်ကိုမနေရတော့ဘူးလို့ညှဉ်းပီးပြီးပြောကြတယ်အဲ့လိုပြောကြတာဟာဟုတ်တော့လေဟုတ်ပြီတာပဲဘုရားမထုတ်ခင်ကဆိုရင်ကြံညာကြံတွေးညာတွေးစဉ်းစားညာစဉ်းစားလို့လွန်လွန်လပ်လပ်ညှေးလာကြရတာကိုဒီလိုလိုလာလာနေရာတွေကစိတ်တိုင်းစိတ်တိုင်းကိုလိုက်ပြီးမပြတ်ရှုနေရတယ်ဆိုတော့သူကညာတော်တော်တောင်းလေးနေတာပေါ့ဒါပေမဲ့အထုဆတစ်ရက်နှစ်ရက်သုံးရက်လောက်အတွင်းအသားမကျသေးခင်လောက်ပါပဲတောင်းလေးတတ်ပါတယ်နောက်အသားကျလာတဲ့ခါကျတော့အဲဒီလိုမပြတ်ရှုနေရတာလေးကိုကကောင်းနေတာဈေးမကူရမကြံတွေးရပဲနဲ့ဒီတိုင်းဒီတိုင်းကိုလိုက်ပြီးမပြတ်ရှုနေရတာကိုမပြတ်ရှုနေရတာကိုကရတာပေါ်ပြီးတော့အမှန်တန်ကောင်းနေတာစမ်းပတ်ကြည့်ပါဒီရရတာဘယ်လောက်ကောင်းလဲဆိုတာကိုကိုယ်တိုင်သိရပါလိမ့်မယ်ဝိညာဉ်တော်သနာဤသာမနိုင်ငံညာပုဂ္ဂိုလ်တွေလည်းလာပြီးအားထုတ်ကြပါတယ်အဲဒီနိုင်ငံညာသားတွေကတော့အများအားဖြင့်ဝိညာဉ်တော်ပြနေတဲ့တရားလုံး90အကြောင်းကိုသိမသိကြပါဘူးသရာတရားရှိလို့သာလာပြီးအားထုတ်ကြပါရဲ့။အရုဃာသမှာသူတို့ကဘယ်လိုပြောကြလဲဆိုတော့သူတို့နောက်နိုင်ငံသားတွေကစာမကြီးရရင်မကြည့်ရဘူး။ဒါကြောင့်စာမကြီးရဘူးစာမကြီးရဘူးဆိုတာဟာသူတို့တဲ့အမြဲတမ်းဝင်လေးပါတယ်တဲ့။ဟုတ်တယ်။သူတို့မှာစာကြီးစာရေးတဲ့ဘက်ကအမြဲတမ်းဝါဒနာပါနေတယ်။အချင်းညာရင်သူတို့ကစာကြီးနေရတဲ့စာရေးနေရတဲ့ဇာအုံးနဲ့မြင်တာပြတ်တယ်လို့မရှိလောက်ဘူး။ဒါကြောင့်စာမကြည့်ရစာမီးရတာသူတို့တဲ့အမတန်စာဝင်လေးနေကြကြပေးလိမ့်မယ်။ဒါပေမဲ့စာကြည့်စာရေးနေတယ်ဆိုတာကံထပလီဘောရတပါဝင်မယ်။